စစ်တပ်နဲ့ရခိုင်လက်နက်ကိုင်အေးအဖွဲ့တို့တိုက်ခိုက်မှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းကဖောက်ဝချောင်းကျေးရွာအနီးမှာဇန်နဝါရီလ9ရက်နေ့ညကစစ်သားတွေပါလာတဲ့အရတားကားတစ်စီးမိုင်းဆွဲတိုက်ခိုက်ခံရပါတယ်။ညတော့ကပောက်ကွဲပစ်ခတ်တာနေကြခဲ့ရပြီးဒီနေ့ပနက်ပိုင်းမှာတော့ကားပေါ်ပါသွားတဲ့ဒေသခံရင်မောင်းနဲ့ကားပိုင်ရှင်မျိုးသမီးတို့သိဆုံးသွားတာကိုဒေသခံတွေကပြောပြကြပါတယ်။ဒီကြောင့်အပြည့်စုံရန်ကုန်လာတဲ့တဲ့ရင်ကိုကိုင်းညံကပြောပြပေးပါမယ်ခင်ဗျာ။
ရခိုင်ပြည်မောင်းနှောမြောက်ပိုင်းဖားဝစ်ထောင်ကျေးရွာနီးမှာစစ်သားတွေလိုက်လာတဲ့အရတားကားတစ်စီးကိုမနေ့ညနေပိုင်းကမိုင်းဆွဲတိုက်ခိုက်ခံရပြီးမနေ့မှာတော့ကားမောင်းသူအမျိုးသားနဲ့အတူကားပိုင်ရှင်အမျိုးသမီးတေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်ကကားကိုပေါ်တာဆွဲသွားပုံရပြီးတော့ည7နာရီလောက်မှာဖားဝစ်ထောင်ကျေးရွာနဲ့တမိုင်လောက်အကွာနေရာကနေပောက်ကွဲတံတွေနဲ့အတူတနက်ပြစ်တံတွေနိုင်ဝက်လောက်ထိကြားတယ်လို့ဒေသခံတွေကပြောပါတယ်။ဒီမနက်မှာတော့တေဆုံးသူဒေသခံ2ဦးရဲ့အလောင်းကိုရဲတပ်ဖွဲ့ကဒေသခံတွေကိုလာအပ်တယ်လို့ဖားဝစ်ချောင်းဒေသခံသူကပြောပါတယ
်။ဒီ7နှစ်ကြီးကျော်အတန်တော့ကြားရပါ။စနေကံပါတီအတန်တော့ကြားရ။ဒီကျွန်တော်အဲ့လောက်ပဲကြည့်ရလိုက်တယ်ကျွန်တော်ကလည်းငုံရနေတာပေါ့။အဲအဲ့ကဆုံးသွားတဲ့နေရာဆိုတာကျွန်တော်မိုးလင်းမှကြည့်ရတာ။သူဆုံးသွားတဲ့ကညာ7နှစ်ကြီးကျော်မပြဿနာကြည့်တဲ့အချိန်မှာဆုံးသွားလာပြီးဒီမှာဆုံးသွားလို့ဆိုကျွန်တော်တော့မသိပါဘူး။အလုံးကနေပြီးကျွန်တော်ကိုရေးတဲ့ခွေကဧည့်တော်ပါ။ဒီကျိုးခေါ်တော့ခွန်ပြီးတော့ပြန်လာပါ။အမျိုးသားအမျိုးသမီးကနေပြီးတိုင်ရံသားဟိုအမျိုးသားကကြာရင်တော့ဟိုမူစနေပေါ့။ဒီသူတို့ကသူ့ဘဝရဲ့လောကကြီးပေါ့ဥမာဒီလိုအတိုက်တွေဝါတွေရှိရဲရောင်းချတွေတည်ရှိတာ
။စစ်တပ်အင်အားတွေပို့ပြီးတိုးချထားတဲ့မောင်းနှောမြို့နယ်မြောက်ပိုင်းမှာဖေဖော်ဝါရီ4ရက်နဲ့6ရက်နေ့တွေမှာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေးတပ်တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။လူနေကျေးရွာတွေအနီးမှာအခုလိုတိုက်ခိုက်မှုတွေဖြစ်ပွားတာကြောင့်ဒေသခံတွေဘက်ကစစ်ပွဲတွေပြန်ဖြစ်လာမှာကိုစိုးရိမ်နေကြတယ်လို့လည်းပြောပါတယ
်။ကျွန်တော်မျိုးကအဲ့လိုဖြစ်တာကျွန်တော်ကနေဒီကဒီမှာအနီးမှာဖြစ်တဲ့ပြည်ပဲဆိုရင်ကျွန်တော်ကနေဒီစိုးရိမ်ကြတာဖြစ်ဖြစ်တယ်။လောကကြီးစားကောင်းနေတယ်အဲဒုက္ခကြီးစိုးရိမ်တယ်ဒုက္ခကြီးစားနေကြရတယ်ဒီတော့ခလိုက်ကပြီးချက်ဒီလိုမျိုးတွေပေါ့။ဒီလိုရှင်သာကိုဆရာကြီးဒေသခံတွေဒီခိုင်မှာစားဝင်နေတဲ့ဒုက္ခရောက်မှာပိုပြတဲ့ဒီကြီးလိုက်ဒုက္ခဒီမျိုးတွေကိုဆုံးဖို့လည်းကျွန်တော်တို့ကမဖြစ်ချင်ဘူး
။မောင်းနှောမျိုးနဲ့မြောက်ပိုင်းမှာအာစာအကျန်းဖတ်အဖွဲ့ကလည်းလှုပ်ရှားပါတယ်။တက်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တာအေးအဖွဲ့ဆိုတာအေးဘက်ကပြောမှသိရတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်
။တော်တော်ဒီရက်နေ့နဲ့6ရက်နေ့မှာဖြစ်ခဲ့တာရှိပါတယ်။နောက်ပိုင်းဖြစ်ခဲ့တာတော့မရှိပါဘူး။ဒီရက်နေ့မှာကျွန်တော်တို့မနေ့7နာရီလောက်မှာဒီနေ့ဖြစ်တာကိုဝိုင်းမှာကျွန်တော်တို့လက်ကြောင်တပ်ဖွဲ့ကကင်းလဲတယ်။ကင်းလဲတဲ့အခါမှာအောင်သူတို့ခမောင်းစိတ်တို့တောင်သူဝဲတို့အဲဒီမောင်းနှောမြောက်ချမ်းပေါ့ဒီရက်ဖေးရင်းကဝင်ထွက်နေတဲ့နေ့အဲဒီခြံစည်းရိုးနဲ့တခြံစည်းရိုးလိုက်တဲ့အင်ဂျင်ကခြံစည်းရိုးပေးမှာမိုင်းထောင်တက်ကြရတာရှိတယ်။အဲတော့ရဲအချို့ထိခိုက်ဒဏ်ရာရှိကြတာရှိတယ်။အဲကြောင့်လို့အဲဒီဘက်မှာကျွန်တော်တို့နေနေဟာတုံတုံကြီးတိုးမြင့်ပြီးဆောင်ရတယ်။လုံလုံကြီးတိုးမြင့်ဆောင်ရတယ်ကတမန်သားကြီးရနာလေးမှာတိုက်ပွဲဖြစ်တယ်။ကျွန်တော်တို့ကတော့ဒီကိန်းတော့အဲဒီမှာအေရာရက်စီနယ်ပဲဖြစ်တယ်ဆိုပြီးတော့ကြွားပြီပါပေါ့။အေရာရက်စီနယ်ပဲဖြစ်တယ်။အဲဒီမှာလက်နဲ့တလက်ရလိုက်တယ်။အေရာရက်စီနယ်ဖြစ်တယ်လို့ပဲကျွန်တော်ဆိုခဲ့တယ်။နောက်ပိုင်းမှာအေရာတော့သူတို့ထွက်သွားတာကြီးသူတို့လည်းဖြစ်တယ်သူကအဲဒီမှာပဲပြောတယ်။အဲဒီနေမီရတော့သူတို့နေနေလည်းမဟုတ်ဘူး။အဲတော့အဲဒီမှာ၄ရက်နေမှာအဲ့လိုဖြစ်ခဲ့တယ်။အဲဒီလုံတွေအဖွဲ့ဝင်က6ရက်နေမှာတခါထပ်ပြီးတော့ကျွန်တော်တို့ဖြစ်ခဲ့တာမျိုးရှိတယ်။6ရက်နေမှာကျွန်တော်နေချင်းပိုင်းတော့ပါပဲ6ရက်နေမှာလည်းမိုင်းဆွဲတိုက်ခိုက်လို့ကြောင့်ဝင်ငွေပြစ်ခတ်တာရှိတယ်။အဲဒီမှာတော့ကျွန်တော်တို့ဖီကထိခိုက်ကြရတဲ့ဖြစ်ရလို့တချို့ရှိတယ်။အဲ့ဖြစ်စင်ပါဗျ။ဒါနဲ့နေတွေမနေရလည်းဖြစ်ခဲ့တာမရှိဘူး။ဒါနဲ့9ရက်နေမှာတော့ဖြစ်ခဲ့တာမရှိပါဘူ
း။ဒီဘက်ကတော့သူတို့တပ်ဖွဲ့ဝင်တွေပေါ့စစ်တပ်ကထိုးစစ်ဆင်တိုက်ခိုက်လာတဲ့အတွက်တိုက်ပွဲတွေပြင်းထန်နေတယ်လို့အေအေပြောခွင့်ရခိုင်တုခါက VOA ကိုပြောပါတယ်။ရခိုင်ပြည်နယ်မှာ2020အောက်တိုဘာလကစလို့စစ်တပ်နဲ့အေအေအဖွဲ့ကြားနှစ်ဖက်နားလည်မှုနဲ့အပြစ်ခတ်ရစဲထားတာပါ။ဒါပေမဲ့အပြစ်ခတ်ရစဲထားတာတစ်နှစ်ကျော်ကြာလာတဲ့အချိန်2021ခုနှစ်နိုဝင်ဘာလ9ရက်နေ့မှာတော့ပထမဦးဆုံးအကြိမ်နှစ်ဖက်အကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အဲ့ဒီအချိန်ကလေးကမောင်းနှောမြို့နယ်မြောက်ပိုင်းမှာမြန်မာစစ်တပ်နဲ့အေအေအဖွဲ့ကြားစစ်ရေးတင်းမာနေတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမြို့နယ်တော်တော်များများကိုအေအေကစုမိုးနယ်မြေအဖြစ်ထိန်းချုပ်ထားတာပါ။စစ်တပ်ဘက်ကထိုးစစ်ဆင်လာရင်တော့ခုခံတဲ့အနေနဲ့ရခိုင်ပြည်နယ်ကဘယ်နေရာမဆိုတိုက်ပွဲဖြစ်လာနိုင်တယ်လို့အေအေပြောခွင့်ရခိုင်တုခါက VOA ကိုပြောဆိုထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့2018ကုန်ပိုင်းလောက်ကနေပြီးတော့2020အောက်တိုဘာလအထိအေအေအဖွဲ့နဲ့စစ်တပ်အကြားတိုက်ပွဲတွေအကြီးအကျယ်ဖြစ်ပွားခဲ့တာကြောင့်ဒေသခံ2,000ကျော်လောက်နေရာစွန့်ခွာထွက်ပြေးခဲ့ရပါတယ်။လက်ရှိအချိန်မှာလည်းစစ်ဘေးဒုက္ခသည်3,000နီးပါးနေရာမပြောင်းနိုင်ကြသေးပါဘူး။အခုလည်းမောင်းနှောမြို့နယ်ထဲမှာတိုက်ပွဲတွေပြန်ဖြစ်နေပြီးစီရေးတင်းမာနေတာကြောင့်ရခိုင်ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့တိုက်ပွဲတွေဖြစ်ပွားလာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်ခင်ဗျာ။